အမေရိကန်မျိုးရိုးစုနဲ့ကမ္ဘာတစ်ပေါင်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Pock 2019ခုနှစ်ဆုရှင်တွေဖြစ်ရွေးချယ်ရမှာနိုင်ငံတော်လေးဝက်ချက်အုပ်ရေဖော်ပြမှုနဲ့ထောင်နဲ့ခုနှစ်စီချခံနေရတဲ့ Writer သတင်းတော်ကိုအလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်ပါတယ်။ Long Island တက်သူဆွေရွေးချယ်ရေးဖွဲ့က George Pock စု290ပြည့်ဖြစ်မနေ့ကဝါရှင်တန်မှာရှိတဲ့အမျိုးသားသတင်းစာတင်တဲ့သာကြီးညာရမှာပြည်ပကထူးချွန်တဲ့သတင်းသမားတွေဖြစ် Writer သတင်းဌာနကဒီမှာသတင်းတော်တို့ကိုရွေးချယ်လိုက်တာပါ။ဒီကနေ့မြောက်ပိုင်းအင်းတင်ကြီးရွာမှာရွန်ဂျာမွတ်စလင်ဆယ်ဦးတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ရင်းထောင်နှံပြစ်ပေးခံရသူတွေဖြစ်စုပေးဖို့ရွေးချယ်ခဲ့တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဆူရရှိသူတို့တော့အေပီလာရဲ့ဝါရှင်တန်မှာခန်းနာချင်းပတ်ပြီးချင်းမြင့်သွားမှာဖြစ်ပေမဲ့ထောင်နှံချက်ခံရတဲ့ရိုက်တာတင်းတော့တွေတော့ကိုရယ်လက်ခံရယူနိုင်မယ့်အခြေအနေမရှိပါဘူး။တင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့တော့မတင်မငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့တင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလထဲမှာပဲဖက်စစ်ခံခဲ့ရပြီးခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လေးဝဲသတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အေးအေးခံရတာဖြစ်ပါတယ်။ဒါပေမဲ့လည်းသတင်းစုံစမ်းနေချိန်မှာသတင်းတောက်တွေအမှုစဉ်ဖမ်းဆီးခံရတာဖြစ်ကြောင်းလည်းတရားခွင်မှာအမှုတွေဘက်ကခြေပါခဲ့တာပါ။သတင်းတော်တွေကိုထောက်နှံပြပေးခဲ့တဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဝေဖန်မှုတွေနဲ့အကြီးအကျယ်ထွက်ခဲ့တယ်လို့သတင်းတောက်တွေလွှမ်းမြောက်ရေးမြန်မာစိုးရထိတ်တဲတာဝန်ရှိသူတွေကိုလည်းကြောင်းဝင်ဆောင်ရွက်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်ခဲ့ပါတယ်။